Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VU American တန်ရဲ့2023ခုနှစ်စက်တင်ဘာလ28ရက်ကျတာရင်းညစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန်ဒီစီမြို့တော်ကနေရိုက်ရိုက်စတင်နေပါပြီ။ဆိုင်းတိုမီတာ3251ပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လင်းခြင်းအတွင်းအချိန်တည်းတက်တိုင်နာဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမြမ
ကျွန်မကတော့ဆုမြတ်ပါပါရှင်မင်္ဂလာညချမ်းပါတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေမှာယူကရိန်းတပ်တွေတဖြည်းဖြည်းအနိုင်ရနေပြီလို့နေတိုတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ရှင်းနှစ်ရွေးကောက်ပွဲကြရေး Republican Party သမ္မတလောင်းအဖြစ်ဝင်ပြိုင်နိုင်ဖို့ကြိုးစားနေကြသူတွေဒုတိယကြိမ်စကားဆက်ထိုးပွဲမှာသမ္မတဟောင်း Donald Trump ကိုတိုက်ခိုက်ဝေဖန်ခဲ့ကြပါတယ်။လူခွေးရေးကောင်စီမှတင်ပြခဲ့တဲ့ကုလသမဂ္ဂလူခွေးရေးဆရာမဟာမင်းကြီးရဲ့အစီရင်ခံစာနဲ့မြန်မာနိုင်ငံဆိုင်ရာဆွေးနွေးချက်တွေကိုစစ်ကောင်စီကပယ်ချပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြေညာပေးပါမယ်ရှင်
။ကျေးဇူးပါမဆုမြတ်မို့ရေးအခုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်လာရှိုးကဒန်ကိုဓာတ်ဆီဆိုင်ဘုံကွဲပေါက်ကွဲမှုပြင်းထန်အသေးချေရှိခဲ့ပုံကိုမြို့ကန်တူက
ဘုံကွဲတာလည်းပြင်းအားကောင်းတယ်လို့ဒီစီဘုံတွေပြန်ကွဲတာလည်းပြင်းအားပြန်ကောင်းပြန်ရောအဲ့မှာနေရောက်တည်သွားတယ်လို့ပြောတယ်အဲတိခိုက်ကံရရတဲ့လူကတော့၁၂ရောက်လို့ပြောတယ်
နောက်ရှန်ကယာနေဆက်မိုးပြဲဒေတာစီတင်မှမှုကြောင့်လဲဒေတာကန်တွေစိုးရိမ်နေကြပါတယ်။နောက်ဖိမျိုးနယ်မှာတော့မိုးကြီးကြီးကြီးမြေပြိုပြီးဒံရရရအကြောင်းတွေပါပိတ်ထားပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြမဥောင်ခင်ရမြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင
်ဗျ။ရုရှားနိုင်ငံအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုမရှိမဖြစ်တိုးမြှင့်ဖို့လိုအပ်တယ်လို့ရုရှားအစိုးရကပြောကြားလိုက်ပါတယ်။အနောက်နိုင်ငံတွေကရုရှားနိုင်ငံပေါ်မျိုးစုံတိုက်ခိုက်နေတဲ့အတွက်ကာကွယ်ရေးအသုံးစရိတ်တိုးဖို့လိုတယ်ဆိုတာကိုဒီရုရှားသမ္မတအင်တော်ပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ
်။Абсолютно необходимо, потому что мы же
А тут сейчас я лоу ней чей ма Russia по сие я ё сие မဟုတ်တဲ့နီးလန်းတွေနဲ့ပါအနောက်နိုင်ငံတွေကတိုက်ခိုက်နေတဲ့အတွက်အသုံးစရိတ်တွေအများကြီးကုန်နေကာကွယ်ရေးစရိတ်တိုးဖို့လိုကိုလိုအပ်တယ်လို့ Kremlin ပြောခွင့်ရကပြောကြားထားတာပါ2024ခုနှစ်မှာ Russia ကာကွယ်ရေးအသုံးစရိတ်ကို80ရာခိုင်နှုန်းအထိတိုးပြင်ဖို့ Russia အစိုးရစီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲ Kremlin ကအခုလိုပြောကြားတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုဝင်ရောက်ကျူးကျော်နေတဲ့စစ်ပွဲကိုအထူးစစ်ဆင်ရေးအဖြစ်ရုရှားအစိုးရဘက်ကအမြဲပြောလို့ရှိပါတယ်။တစ်ချိန်တည်းမှာပဲဒီတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေမှာယူကရိန်းတပ်တွေတဖြည်းဖြည်းအနိုင်ရနေပြီလို့နေတိုတပ်ဖွဲ့အကြီးအကဲယန်စတိုဒွန်ဘတ်ကဒီကနေ့ပြောကြားပါတယ်။မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းအတွက်အကူအညီတွေပို့ပေးဖို့ကာကွယ်ရေးဆိုင်ရာပစ္စည်းတွေထုတ်လုပ်မှုပို့တိုးဖို့နဲ့ယူကရိန်းစီကိုလက်နက်တွေမြန်မြန်ဆန်ဆန်ပို့ပေးကြဖို့အတွက်ကိုလည်းသူကတိုက်တွန်းပါတယ်။ယူကရိန်းအတွက်ဒေါ်လာ 1.5 ဘီလီယံဘိုခဲရမီးကြောက်တွေပေးဖို့နေတိုကမူပေါင်းချဆောင်ရွက်နေတယ်လို့သမ္မတဗလာဒီမီယာဆလန်စကီနဲ့အတူနေတိုတပ်ဖွဲ့အကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်က Republican Party သမ္မတလောင်းဖြစ်ရေးပြိုင်တဲ့စကားစစ်ထုတ်ပွဲမှာသမ္မတဟောင်း Donald Trump ကိုဝေဖန်ခဲ့ကြပါတယ်။Republican Party အတွင်းသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့ကိုယ်စားလှယ်တွေမနေ့ညကကယ်လီဖိုးနီးယားပြည်နယ်ဆီမီဗယ်လီမြို့ကသမ္မတဟောင်းရော်နယ်ရေဂန်အထိမ်းအမှတ်စာကြည့်တိုင်းမှာဒုတိယအကြိမ်2နာရီကြာစကားစစ်ထုတ်ပွဲကျင်းပခဲ့ကြတာပါ။ Party တွင်ပမာဏရွက်ကောက်ပွဲတွေကျင်းပဖို့လေးလလောက်ပဲလိုတော့ပြီးလူမှုစစ်တမ်းတွေမှာတော့ဒီစကားစစ်ထိုးပွဲကိုမလာတဲ့သမ္မတဟောင်းထရမ့်ကရှေ့ကပြေးနေပါတယ်။ဒါပေမဲ့လည်းရွက်ကောက်ပွဲမှာပါတီတွင်သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့မဲဆန္ဒရှင်တွေကိုစည်းဝေးနိုင်မယ်လို့စကားစစ်ထိုးပွဲမှာပါတဲ့ကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်။မနေ့ကစကားစစ်ထိုးပွဲမှာသမ္မတဟောင်းထရမ့်ပါဝင်ခြင်းမရှိခဲ့တဲ့အပေါ်အမေရိကန်ဒုသမ္မတဟောင်းမိုက်ပန်စ်ကအခုလိုဝေဖန်ခဲ့ပါတယ်။
Now we see Donald Trump walking away from the very agenda that defined our administration and has defined the Republican movement over the last 50 years.
ရှင်ကျွန်တော်တို့အစိုးရပုံဖော်ချမှတ်ခဲ့တဲ့အစီအစဉ်တိုင်းကို Donald Trump ကအခုတော့ကြောခိုင်းသွားခဲ့ပါပြီ။နှစ်ပေါင်း90လောက်ကမ္ဘာလယ်မှာမမမမရပ်တည်ခဲ့တဲ့ Republican တွေချမှတ်လှုပ်ဆောင်ခဲ့တာတွေကိုသိဖြီးသွားပါပြီ။အလျှော်ပေးလေပြေသွေးစကားတွေကိုပြောနေပါတယ်လို့ဒုသမရဟောင်း Pence ကပြောသွားခဲ့တာပါ။ဒီဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာအမေရိကန်စီးပွားရေးလူဝင်မှုကြီးကြပ်ရေးပညာရေးနဲ့ရာဇဝတ်မှုနှိမ်နှင်းစတဲ့အကြောင်းအရာမျိုးစုံပါဝင်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့အန်ရီယယ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ပြီးတရုတ်နိုင်ငံဟာ တကယ်ရန်သူအစ်စ်ဖြစ်တဲ့အကြောင်းဇီဝနည်းပညာလုပ်ငန်းရှင်ဖေဖက်ရမာစွာမီကပြောသွားခဲ့ပါသေးတယ်ခင်ဗျာ
အဇာဘိုင်ဂျန်နိုင်ငံထဲကနေခွဲထွက်ဒေသဒီနိုဂိုနိုကာရာဘက်ကိုတီးခြားခွဲထွက်နိုင်ငံအဖြစ်ကြေညာထားတဲ့ခွဲထွက်ရေးအဖွဲ့ကသူတို့အဖွဲ့ကိုဒီနှစ်ကုန်ခင်မှာဒီဖြတ်သိမ်းပြီးတော့တီးခြားခွဲထွက်နိုင်ငံဆိုတာကိုလည်းပယ်ဖျက်မယ်လို့အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ဒီဒေသကိုအဇာဘိုင်ဂျန်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ထိန်းချုပ်နိုင်ခဲ့တာကြောင့်ခွဲထွက်ရေးကောင်ဆောင်ကအခုလိုကြေညာတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအဇာဘိုင်ဂျန်အုပ်ချုပ်မှုအောက်ပြန်ရောက်သွားရင်လူမျိုးစုလိုက်တုတ်တင်ရှင်းလင်းခံရနိုင်တယ်ဆိုတဲ့စိုးရိမ်စိတ်တွေကြောင့်ဒီဒေသမှာနေထိုင်တဲ့အာမေးနီးယားနယ်ပါးတွေအာမေးနီးယားနိုင်ငံဘက်ကိုထွက်ပြေးနေကြပါတယ်။နဂိုနိုကာရာဘတ်မှာနေထိုင်နေတဲ့အာမေးနီးယားနယ်ပါးတသိန်း2000လောက်ထဲကထောက်ဝဲကျော်လောက်ဒီကနေ့ကြာတာပြည်နေမှာအာမေးနီးယားနိုင်ငံဘက်ထွက်ပြေးလာကြတယ်လို့အာမေးနီးယားအာဏာပိုင်တွေကပြောပါတယ်။နဂိုနိုကာရာဘတ်ဒေသတွေကအာမေးနီးယားလူမျိုးတွေရဲ့အခွင့်အရေးကိုလေးစားလိုက်လာမယ်လို့အဇာဘိုင်ဂျန်အစိုးရကကတိပြုထားပေမဲ့တနင်္ဂနွေနေ့တွေကစလို့အာမေးနီးယားနယ်ပါးတွေအာမေးနီးယားနိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အတွက်နေဆက်လမ်းမှာကားတွေနဲ့ပြေးကျနေပါတယ်။အဇာဘိုင်ဂျန်အာဏာပိုင်တွေကတော့နဂိုနိုကာရာဘတ်ဒေသခွဲထွက်ရေးကောင်ဆောင်ရူဘင်ဗာဒယန်အပေါ်အကြမ်းဖက်အဖွဲ့ကိုငွေချေးထောက်ပံ့မှုတရားမဝင်နေဆက်ဖြတ်ကျော်မှုတွေနဲ့ဒီကနေ့တရားစွဲလိုက်ပါတယ်ရှင်။
ရောက်ကိုရီးယားကိုဖျက်ဖြေးသွားတဲ့အမေရိကန်စစ်သားအမေရိကန်ကိုပြန်အောင်လာပြီလို့အမေရိကန်ဘက်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကိုတရားမဝင်နေကြားဖျက်ကျော်ဝင်ရောက်သွားခဲ့တဲ့အမေရိကန်စစ်သား Travis King ဒီနေ့ကြာတာပြည်မနက်မှာပဲအမေရိကန်ပြည်ထောင်စုကိုပြန်အောင်လာပြီလို့အမေရိကန်ကာကွယ်ရေးဌာနအရာရှိတူကပြောလိုက်တာပါ။မြောက်ကိုရီးယားကနေတရုတ်နိုင်ငံတဲ့ဆွီဒင်အစိုးရအကူအညီနဲ့နေကြားကနေလွှဲပေးခဲ့တာလို့အမေရိကန်အစိုးရထိပ်တန်းအရာရှိတူကမနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်ဘက်ကတရုတ်နိုင်ငံမှာသူ့ကိုလွှဲပြောင်းလက်ခံခဲ့ပြီးပြန်ပို့ခဲ့တယ်လို့လည်းဆိုပါတယ်။ King လွတ်မြောက်ရေးဆွီဒင်နိုင်ငံရဲ့တန်တမာရေးအကြောင်းဆောင်ရွက်ပေးမှုအတွက်ရောကူညီခဲ့တဲ့တရုတ်နိုင်ငံကိုပါကျေးဇူးတင်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအချံပေး Jake Sullivan ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူ့ကိုလွှတ်ပေးဖို့မြောက်ကိုရီးယားနဲ့သဘောတူညီချက်တစုံတရာယူခဲ့တာမျိုးမရှိဘူးလို့တော့အမေရိကန်အစိုးရထိတ်တန့်ရရှိသူကသတင်းစာရှင်းလင်းပွဲမှာ VOA ကိုပြောခဲ့ပါတယ်။American City King နေထိုင်တဲ့ Wisconsin ပြည်နယ် Racine မြို့မှာတော့ကျူစုဖို့အတွက်သူ့နေအိမ်ဘေးမှာအိမ်နီးချင်းတွေက American အလံတွေကိုလွှင့်ထူထားကြပါတယ်။ American စစ်တပ်အတွင်းလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့လူမျိုးရေးခွဲခြားမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံမှာခိုလုံခြင်းတဲ့အတွက်တောင်ကိုရီးယားနယ်စပ်ကနေဖြတ်ပြီးပြေးဝင်ခဲ့တာလို့မြောက်ကိုရီးယားပိုင်အစိုးရသတင်းဌာနကပြီးခဲ့တဲ့ August လကကြေညာခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကြာတာပြည်နေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်ကလင်းငင်နယ်ဒေသခံပြည်သူအများပြားတည်ဆုံခဲ့ရတဲ့စကိုင်းတိုင်းပစိကြီးကျေးရွာတိုက်ခိုက်မှုကချင်ပြည်နယ်အနံပါကျေးရွာတိုက်ခိုက်မှုအပါအဝင်အရသားတွေပါတည်ဆုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာကိုစစ်ကောင်စီကပယ်ချတုံ့ပြန်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့54ချိန်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးဝေါ်လ်တာတော့ခ်တင်ပြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့စက်တင်ဘာ26ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာဆွေးနွေးမှုတွေဟာမလိုအပ်တဲ့ကိစ္စတွေအဖြစ်နဲ့ဂျနီဗာမှာရှိတဲ့ဒီကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးကထုတ်ပြန်ပါတယ်လူ့ခွင့်ရေးကောင်စီဟာစစ်ကောင်စီကအတည်ပြုထားတဲ့အချက်အလက်တွေကိုတမင်ထိန်ချန်ပြီးတော့ဗက်လိုက်ဖော်ပြထားတယ်လို့တုံ့ပြန်ပါတယ်လူခွေကောင်စီရဲ့အစီရင်ခံစာထဲမှာဗမ်မလိုက်စင်းမြင့်ရွာသားမျက်မြင်တက်သေးလို့ဆိုသူတွေရဲ့ဆွဆွဲချက်တွေကိုဖော်ပြထားပေမဲ့အဲ့ဒီတွေဟာပြောထားတဲ့အတိုင်းတကယ်တွေဟုတ်ရဲ့လားဆိုတာတက်သေးအထောက်ထားနဲ့ပတ်သက်လို့မေးခွန်းထုတ်เสียဖြစ်နေတယ်လို့စစ်ကောင်စီရဲ့တုံ့ပြန်ချက်မှာပြောထားပါတယ်တခါချေးပါရီမိရှို့ခံရတာနဲ့ပတ်သက်လို့လူခွေကောင်စီရဲ့အစီရင်ခံစာမှာလက်တယ်ဘသူဆိုတာမသိနိုင်ပဲနဲ့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆွဆွဲထားတာဟာအစီရင်ခံစာရေးသူရဲ့အားနည်းချက်ကိုပြသနေတယ်လို့ဆိုပါတယ်။သူတို့အဆို PDF အကြမ်းဖွဲ့ရဲ့ဆိုးဝါးတဲ့ပြစ်မှုတွေကိုအစီရင်ခံစာထဲမှာမထင်သာအောင်ရှော့ပေါ်ဖော်ပြထားရုံမကသူတို့ရဲ့လက်နက်ကင်တိုက်ခိုက်မှုတွေကိုလုပ်တဲ့လေဆိုတာမျိုးအကြောင်းပြထားတယ်လို့လည်းလူခွေကောင်စီကိုဆွဆွဲပါတယ်။မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာရေးသားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော်ဒါထုတ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံစမ်းတွေးရှိချက်တွေအရာ စစ်တပ်ရဲ့ကျူးလွန်မှုတွေကအများပြားဟာရရဆက်ဆက်လုပ်ရတွေဖြစ်တယ်လို့လူအခွင့်ရေးလူအသက်နဲ့လူသားတိုက်ခါတို့ကိုစနစ်တကျလျှစ်လျူရှုကျူးလွန်တဲ့လုပ်ရတွေဖြစ်တယ်လို့မြန်မာနိုင်ငံလူအခွင့်ရေးအခြေအနေဆွေးနွေးတဲ့စက်တင်ဘာ26ရက်နေ့ကပြောကြားခဲ့ပါတယ်ရှင်
။အိန္ဒိယကပဋိပက္ခစုပွက်နေတဲ့မဏိပူရပြည်နယ်ဒေသတချို့မှာညမထွက်ရအမိန့်ထုတ်လိုက်ပါပြီ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမဏိပူပြည်နယ်မြို့တော်အင်ဖာနဲ့တချို့နေရာတွေမှာညမထွက်ရမယ့်ဒီနေ့ထုတ်ပြန်လိုက်တယ်လို့အာဏာပိုင်တွေကပြောလိုက်တာပါ။ကျောင်းသားနှစ်ယောက်ကိုအတင်းတမဖမ်းဆီးခေါ်ဆောင်တပ်ဖြတ်ခံခဲ့ရတဲ့ဆိုတဲ့အပေါ်ဆန္ဒပြတာကနေကျောင်းသားတွေအတော်များများဒဏ်ရာရခဲ့တဲ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကအခုလိုညမထွက်ရမယ့်ထုတ်ပြန်လိုက်တာပါ။အင်ဖာနဲ့တခြားခရိုင်တွေမှာညမထွက်ရမယ့်ကိုရဲအကန့်အသတ်မရှိထုတ်ပြန်ထားတယ်လို့မဏိပူရပြည်နယ်အကြီးအကဲရဲအယားရှိL. Kailunga Raiders တင်ထနာကိုပြောပါတယ်။မနေ့ဗိုလ်သူနေ့ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်းចောင်းသား80ကျော်ဒဏ်ရာရခဲ့တယ်လို့အမည်မဖော်လို့တဲ့နောက်ထပ်ရဲရရှိသူကပြောပါသေးတယ်။အခြေအနေတွေကအလွန်ကိုတင်းမာနေပြီးလက်နက်ကင်ထားတဲ့အကြမ်းဖက်လူအုပ်စုတွေကအာဏာရပါတီရုံးခန်းကိုဖျက်ဆီးခဲ့ပြီးရဲစခန်းတစ်ခုကိုလည်းဓာတ်ဆီထည့်ထားတဲ့ပလင်းဘုံးတွေနဲ့ပစ်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ပြည်နယ်တွင်းတယ်လီဖုန်းမိုဘိုင်းအင်တာနက်တွေကိုလည်းဖျက်ထားတာ၅ရက်ရှိပြီလို့အာဏာပိုင်တွေကပြောခဲ့ပါသေးတယ်ခင်ဗျာ။
ဖီယက်နမ်နိုင်ငံကဒီတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်နေသူတရားကိုအခွင့်အရှာမှုနဲ့ထောင်ဒဏ်3နှစ်ချလိုက်ပါတယ်။ Change ဆိုတဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားတဲ့အဖွဲ့ကဒေါ်လာ2,800,000ခွဲဘိုးလောက်ဒီအခွင့်အရေးတွေမဆောင်ဘူးဆိုပြီးတော့အဖွဲ့ကိုတီထောင်သူ Hong Thi Minh Hong ကိုဟိုချီမင်းမြို့တရားရုံးကနေထောင်ဒဏ်3နှစ်ချလိုက်တယ်လို့သူရဲ့ရှင်းလင်းကပြောပါတယ်။အခွင့်အရေးလှုပ်ရှားသူတွေကိုဗီယက်နမ်အစိုးရကတိုးမြှင့်နှိမ်နှင်းနေတာနဲ့အတူသူဟာနှစ်နှစ်အတွင်းမှာထောင်ချခံရတဲ့9ရောင်မြောက်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူဖြစ်ပါတယ်။2012ခုနှစ်ကနေ2022ခုနှစ်အတွင်းချိန်းချက်ဖွဲ့ကရရှိတဲ့ဝင်ငွေတွေအတွက်အခွင့်မဆောင်လို့ပြစ်ဒဏ်ချရတာဖြစ်တယ်လို့ဗီယက်နမ်အစိုးရသတင်းတွေမှာတော့ကိုကဖော်ပြပါရယ်ဟောင်းတီထောင်ထားတဲ့ချိန်းချက်ဖွဲ့ဟာတော်ရန်တရိတ်ဆန်တွေကိုတရားမဝင်ရောင်းဝယ်မှုဥဒုရာသီပြောင်းလဲဖောက်ပြန်မှုလူမှုညဉ့်ညံမှုအပါအဝင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့ကိစ္စတွေကိုတိုက်ဖျက်ဖို့အတွက်လူငယ်တွေကိုအဓိကစီရင်ပြီးတော့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါရယ်ရှင်
ထိုင်ဝမ်ကသူတို့စီမှာပထမဆုံးပြည်ပြည့်ထုတ်လွှင့်လိုက်တဲ့ရင်ငုံသင်္ဘောကိုဒီနေ့ပြသလိုက်ပါတယ်။ဒါဟာထိုင်ဝမ်ကျွန်းအနေနဲ့တရုတ်ရေတပ်ရန်ကိုကာကွယ်ဟန်တားဖို့အတွက်ရည်ရွယ်ပြီးနှစ်ပေါင်းများစွာလှုပ်လာတဲ့စီမံကိန်းရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။တရုတ်နိုင်ငံကနေ့စဉ်စီးရေးလက်ရှိမှုတွေပြုလုပ်နေချိန်မှာပဲထိုင်ဝမ်ကလည်းသူတို့ရဲ့တပ်ဖွဲ့တွေကိုခင့်မြအောင်လုပ်တဲ့စီမံကိန်းရဲ့အဓိကစိတ်ပိုင်းတစ်ရပ်အနေနဲ့အခုလိုရင်ငုံသင်္ဘောတည်ဆောက်တဲ့အစီအစဉ်ကိုလုပ်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်ယွမ်ကရင်ငုံသင်္ဘော၈စီးတဲ့ကပထမဆုံးတစ်စီးကိုတောင်ပိုင်းခေါဆွန်းမြို့မှာဒီနေ့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့ပြည်တွင်းမှာရင်ငုံသင်္ဘောထုတ်လုပ်ဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စလို့သတ်မှတ်ခဲ့ကြပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ဒီဇိုင်းရေးဆွဲထုတ်လုပ်ထားတဲ့ရင်ငုံသင်္ဘောဟာကျွန်တော်တို့မျက်စိရှိမှရောက်နေပြီဖြစ်ပြီးဒါဟာထိုင်ဝမ်ရေတပ်ကိုအားဖြည့်ဖို့အတွက်အဓိကအရေးပါတဲ့အခန်းကဏ္ဍမှာပါဝင်တယ်လို့ပြောခဲ့ပါတယ်။ထိုင်ဝမ်အနေနဲ့ပြည်တွင်းလုံရင်ငုံသင်္ဘောအ ਨੇ စုံနောက်ထပ်နှစ်စီးကိုလာမယ့်2028ခုနှစ်မှာတည်ဆောက်ပြီးစီးဖို့မျှော်လင့်နေတယ်လို့ရင်ငုံသင်္ဘောစီစဉ်ရဲ့အကြီးအကဲကအခုလာမှာပြောပါတယ်ဒီရင်ငုံသင်္ဘောဟာအမေရိကန်ဒေါ်လာ1ဘီလီယံခွဲကျော်တန်ဖိုးကြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုတရားစွဲသင့်မသင့်အမေရိကန်အောက်လွှတ်တော်စီကန်းကြီးကြပ်ရေးနဲ့တာဝန်ခံမှုရှိရေးကော်မတီမှအခုအတန်တွင်းနေတဲ့အချိန်မှာပဲပထမဆုံးကြားနာစစ်ဆေးနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားရေးဆိုင်ရာကိစ္စတွေကိုအာရုံစိုက်စစ်ဆေးမဲ့ကြားနာပွဲဖြစ်တယ်လို့ Republican Party ကောင်ဆောင်တွေကပြောပါတယ်။ကော်မတီကရရှိထားတဲ့အထောက်အထားတွေအရဘိုင်ဒန်မိသားစုအနေနဲ့ဥပဒေတွေကိုချိုးဖောက်ခဲ့သလားဆိုတာကိုဥပဒေရေးရာနဲ့ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုနားထောင်မှဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Republican အမတ် Jim Comer ကအကြေညာချက်ထုတ်ပြန်ထားပါတယ်။သမ္မတရဲ့သားဖြစ်သူ Hunter Biden ပြည်ပစီးပွားရေးလုပ်ငန်းတွေကနေရရှိတဲ့ငွေကြေးအကျိုးအမြတ်တွေနဲ့သမ္မတ Biden ပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းဖော်ထုတ်မှဖြစ်တယ်လို့ဆိုပါတယ်။သမ္မတ Biden ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်နေခဲ့ချိန်တုန်းကသူ့ရဲ့သား Hunter Biden ဟာနိုင်ငံသားစီးပွားရေးလုပ်ငန်းတွေနဲ့အဆင်ပြေအောင်လို့ဘိုင်ဒန်နာမည်ကိုအသုံးချခဲ့တယ်လို့ Republican တွေဘက်ကဆွဆွဲနေပါတယ်။ Hunter Biden ရဲ့နိုင်ငံသားစီးပွားရေးလုပ်ငန်းတွေကိုအာရုံစိုက်စစ်ဆေးမဲ့လွှတ်တော်ကော်မတီစုံစမ်းမှုကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကစက်တင်ဘာလထဲမှာပဲစတင်ခဲ့ပါတယ်။သမ္မတဘိုင်ဒန်ဘက်ကတော့အမှားတစုံတရာလှုပ်ထားတာမရှိဘူးလို့ညှင်းဆန်ထားပါတယ်။ခိုင်လုံတဲ့အထောက်အထားမရှိဘဲအခြေအမြစ်မရှိဆွဆွဲနေတာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရကလည်းပြောကြားထားပါတယ်ရှင်။
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့ September 28ရက်နေ့ကျတာရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့လာရှူပောက်ကွဲမှုနှစ်ဦးသေတဒါဇင်ကန့်တန်ရန်ရခဲ့တာပါစီးရဲတင်မာနေတဲ့ရှမ်းပြည်မြောက်ပိုင်းကလာရှူမြို့မှာဗိုလ်ရုံးနေညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူနှစ်ယောက်တေဆုံးပြီးနောက်ထပ်တရားစင်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုရိုင်းတွေ့သူတွေကပြောပါတယ်။ဓာတ်ဆီဆိုင်ကပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတော့မသိရသေးတာကိုရန်ကုန်ကပေးပို့ထားတာကိုရိုင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
။ဟိုတယ်ဘန်ရွှေဆိုင်နဲ့ဓာတ်ဆီဆိုင်စားတဲ့နေရာတွေမှာမကြာခဏဘုံပောက်ကွဲတာတွေဖြစ်ပွားတဲ့လာရှုံးမြို့မှာဒီလ29ရက်နေ့ညနေ 9:00 လောက်မှာပောက်ကွဲမှုထပ်မံဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုဟာလာရှုံးမြို့ကနေတီဘောဘတ်အထွတ်ကားကြီးကွင်းအလွန်တန်ကို73စီဆိုင်မှာဖြစ်ပွားခဲ့ပြီးတော့ပောက်ကွဲမှုကြောင့်လူ၂ယောက်တေဆုံးခဲ့ကြောင်းမြို့ကန်တို့က VOE ကိုအခုလိုပြောပါတယ
်။မနေ့ငါးနာရီပောက်ကွဲကြည့်ကျွန်တော်တန်ကိုစီဆိုင်တော့တန်ကိုစီဆိုင်ဆိုတာလားဆိုရနေတက်သွားရင်နမခေါ်ကားကြီးကွေးအကျော်နားလေးမှာရှိတာပေါ့။အဲ့မှာသူကဆိုင်ကယ်အထုပ်ထဲမှာပုံထည့်ပြီးတော့လာထားထားသွားတဲ့ပုံစံပဲ။အဲ့မှာဆိုင်ကယ်ထဲကတူပေါက်ထဲကနေကွဲတာဗျအဲ့ပုံကမိုင်းကွဲတဲ့တန်ကြောင့်စီတိုင်ကြီးကလည်းကွဲကုန်တော့ဥပန်းဆိုင်ဆိုတော့ဒီတန်ပုံးတွေကကွဲတော့ဘူးပုံးကွဲတာလည်းပြင်းအားကောင်းလို့ဒီစီပုံးတွေပြန်ကွဲတာလည်းပြင်းအားပြန်ကောင်းပြရောအဲ့မှာနှစ်ယောက်တည်သွားတယ်လို့ပြောတယ်အဲထိခိုက်ကံရရတဲ့လူကတော့၁၂ယောက်လို့ပြောတယ
်ဘုံပေါက်ကွဲပြီးတဲ့နောက်နိုင်ဝဲကျော်ကြာမီးလောင်ခဲ့ရမှာ Express မှန်လုံကားရစီခွေးဘလူးကားရစီမီးလောင်ပျက်စီးခဲ့ပါတယ်ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်အခင်းပစ်ပွားနေရာကိုရောက်ရှိသွားသူတခြားလာရှိုးမြို့ကန်တူကလည်းစနဦးထိခိုက်ပြီးနှဦးသေးဆုံးကြောင်းပြောပါတယ
်စနဦးကတော့ထိခိုက်တာရှစ်ဦးပေါ့ဒီထံက၄ဦးတော့ရှိရတယ်ဘုံတိုက်မှန်လာတော့ပုံများတယ်ဒီဆုံးကမိလောင်ဒီဆုံးတာကတအူးကားပေါ်မှာပဲနော်တအူးကသိဉျောင်းမှသိရတယ်ရောက်ချားလေးလို့ပဲပြောတယ်နှဦးလုံးက
ပောက်ကွဲမှုဖြစ်ပြီးချိန်နဲ့ဒီကနေ့မနက်ပိုင်းမှာတော့လာရှုမြို့မှာအစစ်ဆေးတွေများနေတယ်လို့လည်းမြို့ကန်တွေကပြောပါတယ်ဒီသားကလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားစီးရဲတင်းမာနေတဲ့ဒီသားမှာအခုနောက်ဆုံးကြုံခဲ့ရတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့19ရက်နေ့ကလည်းလာရှိုးမြို့နယ်ကောင်လူစီကားဇေနီ CS Hotel နဲ့ New Asha တဲခုခံကြားကလမ်းမမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာလူ9ယောက်ထိခိုက်ပြီးတော့အမျိုးသားတဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့နောက်တစ်ရက်မှာအမျိုးသမီးတဦးထပ်မံတေဆုံးခဲ့ပါတယ်။ဒီနေ့ဧပြီလ23ရက်ကြံအကျူနေ့ကလည်းလာရှုမြို့ရန်တိုင်းအောင်ဖျားရှိကပောက်ကွဲမှုမှာလူ၄ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ဟာဒီနေ့အတွင်းအဆိုးဆုံးဖြစ်ခဲ့သလိုဇူလိုင်လ15ရက်နေ့ဇွဲထက်ရွှေဆိုင်ရှိပောက်ကွဲမှုမှာတော့လူ2ဦးသေဆုံးပြီးတော့10ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီပောက်ကွဲမှုတွေဟာစိုက်ကယ်နဲ့ဘုံထောင်ဖောက်ခွဲတာဖြစ်တာကြောင့်လက်သက်တရခံတစ်ဖွဲ့တည်းဖြစ်နိုင်ကြောင်းနဲ့ဒါလက်နက်ကိုင်အဖွဲ့တွေကိုစက်ကြီးအခွန်မပေးတာနဲ့ဆက်ဆက်နိုင်ကြောင်းဒေသခံတွေကသုံးသပ်ကြပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်လို့တော့အခုချိန်ထိလက်သက်တရခံဖော်ထုတ်နိုင်တာမရှိသေးပါဘူးခင်ဗျာ
လာရှိုမျိုးကတန်ကူစီဆိုင်ကြီးဘုံပေါက်ကွဲမှုထဲနှစ်ဦးသေတရားစင်ကန့်ထံရခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့ရှန်ကရနေဆက်မိုးပြေဒေသမှာစင်ဟာဆူဆောင်းပြီးလက်နက်ကြီးထုတာတွေနဲ့စီးတင်းမာနေတာတွေကြောင့်ဒေသခံတွေစိုးရိမ်နေရတာပါရှန်ပြည်နယ်တောင်ပိုင်းဖေခုံမြို့နယ်မိုးပြေမြို့မှာဒီရပိုင်းတွင်စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးအခုလိုစိုးရိမ်နေကြတာပါမကြာသေးခင်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံအများအပြားတင်းရှောင်ခဲ့ရတဲ့ဒေသမှာစစ်ရေးတင်းမာမှုတွေပေါ်ပေါက်နေတာကြောင့်စိုးရိမ်နေရမှုတွေလည်းပိုပြီးတော့ကြီးမားလာနေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ္မာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားဇူလိုင်လတဲ့တိုက်ပွဲတွေကြောင့်ဒေသခံအများပြဘေးလွတ်ရာတိမ်းရှောင်ခဲ့ရတဲ့မိုးပြဲမြို့မှာအခုခါအခြေအနေတည်ငြိမ်စပြူလာတာကြောင့်နေရက်ပြန်လာကြပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြတာပါဒီအပိုင်းတွေမှာဆိုရင်လဲတိုက်ပွဲတွေအပြင်းထန်ဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာတွေရှိနေတယ်လို့မြို့ခံတွေကပြောပါတယ
်ဘယ်လိုရှိဦးတယ်လဲဟာပစ်ခတ်တာတွေရှိတယ်
အော်မရေဘယ်တော့မှမရဘူးဒီမှာတော့ဒီမှာစစ်သားရှိနေတယ်နော်ဒီအမီးသားမှလည်းရှိနေတော့အဲ့ဒါစကားပြောလို့မရ
စက်ကောင်စီတက်တွေဟာမိုးပြင်းမြို့ထဲမှာရောမြို့အပြင်မှာပါတက်ဆွဲထားပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးတာမတင်ငါရင်ဖမ်းဆီးတာတွေရှိတယ်လို့လဲလုံခြုံရေးအရာအညီမဖော်လို့တဲ့နောက်ထပ်မြို့ကတယောက်ကဗီဒီယိုကိုပြောပါတယ်ဒီမှာကောင်းတဲ့အနေပေါ်ရဲ့ရှိပါပြီဒီနေ့ဒီလက်မင်းရဲ့ပြည်ဒါနဲ့သူတို့ကသူစောက်တယ်ပြီးတော့တစ်ခွက်ပြစ်တာနဲ့လို့ပေါ့နော်သူတို့ကစစ်ချမ်းမသိဘူးဒီနေ ဒီမှာရွက်ကြတဲ့ဝင်နေနော်ဒီလာကလာလာပြည်လူတွေကိုပုံဆောင်မှဆုံးဖြည့်ရတယ်ဆက်လို့ဒီရွက်ကြတဲ့အပ်ပြန်ပြီးတရားဝင်သူပုံတွေမှမတင်ဘူးလို့ပြောတော့တာ
မိုးပြင်းမြို့အနီးစစ်ကောင်စီကအင်အားဖြည့်တင်ထားတာကြောင့်စီရေးတင်မာနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအဝေးထိန် drone တွေနဲ့ကင်းထောက်တာရှိတယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်
ဒီပြုပေါ်မှာတော့စစ်ကောင်စီရတော့ဒီတော်နာတော့ပြတော်တော့ညီထားပါတော့မှာတော့သူရဲ့မိသားစုတွေခေါ်လာတယ်ချက်ချင်ဟောလာကျွန်တော်ဒီနေ့ကျတော့ဘုံမြတ်တွေဒီဒီပါလေသူကကျွန်တော်ရှိရနေရပါတော့ကျွန်တော်ရှိနေရတဲ့သူတွေပြင်ရတော့ဖြစ်တာတော့ရှိရပါတော့တော်များတော့သူတို့ဒီအာဖြစ်ဆိုတော့ဒီဟိုနေဆော့လေဟိုဆော့စစ်ဒီလိုပါလေအဲ့တော့ကျွန်တော်တို့ပူပူအမျိုးတော့ကျင်းနေကျင်းနေချက်ပါတော့ဟာဆိုဖိနေအဖြစ်တော့ပူလာတော့ကျတော့တော့မျိုးတော့အပေါ်နေလို့ဝင်ဒရုန်းနဲ့ကဲသူတို့တခြားတော့သူတို့ကအနေကြီးနဲ့ပြစ်လာတယ်လို့ပေါ့
ပြီးခဲ့တဲ့ဇူလိုင်လကမိုးပြဲတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကသူတို့တပ်ဆွဲအထိုင်ချတဲ့ပအဝင်ချင်မှာမြေမြုပ်မိုင်းထောင်ထားသလိုသူတို့ရှိတဲ့ဒေသတဝိုက်မှာအနီးရောက်နေပြေတတ်မှတ်ပြီးတော့ပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေတေဆုံးတာရှိတယ်လို့လည်းပြောပါရယ်။ဒီကိတေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတရားအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီကလည်းမိုးပြဲစီရေးအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဖေကုံအရှိချာမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေပြီးတော့လူနေအိမ်တွေအနီးကျရောက်ပောက်ကွဲတာတွေရှိတယ်လို့စီမီလော့ရွာကတူကပြောပါရယ်
။အခုမှလက်နက်ကြီးလမ်းတော့ပြေးနေကြတဲ့ဘက်မှာတနေ့ကြီးရနေကြတယ်ဟိုဒီစီမီလော့ရွာလည်းကိုကနကနာတော့တော်ရရတစ်ခါကောက်ဆိုပုံမှန်ပြတာလည်းမျိုးသူတို့ကပြတူရှိတယ်ဆက်ကိုပြလာတာသူလင်ရပေါ်မှာဝဲတော့တယ်ဟိုကျဲတာတော့မကျဲနောက်ဖက်ကျဲတယ်အိတန်ကောက်ဖက်ကခဏခဏကျဲတယ်နောက်တော့ဆောင်ပြေးတယ်ခဏခဏကျဲ
လေကြောင်းတိုက်ခတ်မှုတွေအပါအဝင်မြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေအပေါ်တိုက်ခတ်မှုတွေအရှိန်မြင့်လာနေကြောင်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖို့ကထက်ကလည်းဒီသတင်းမှထဲမှာပဲလူအခွင့်အရေးကောင်စီကိုတင်ပြထားတာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်တည်ဆုံးသူခန့်မှန်းခြေ4100ကျော်ရှိတယ်လို့လည်းပြောပါရရှင်
။ရှမ်းကယားနယ်ဆက်ဖေကုံမြို့နယ်မိုးပြဲဒေသမှာလက်နက်ကြီးတွေပြည့်စင်ရတူချဲ့ပြီးစီးတင်မာနေတာကြောင့်ဒေသခံတွေစိုးရိမ်မှုပိုကြီးမားလာနေတာကိုအလိမ်မှပြောပြခဲ့တာပါ။အခုတော့တနင်္သာရီတိုင်းဖိမြို့နယ်ဘက်မှာတော့မိုးကြီးလေထန်ရေကြီးမြေပြိုပြီးဒဏ်ရာတွေရကျောင်းတွေပါပိတ်ထားတာပါ။တနင်္သာရီတိုင်းဘိမ်းမြုံနယ်မှာမိုးများရေကြီးမှုတွေကြောင့်စာတင်ကျောင်းတချို့ပိတ်ထားရပါတယ်။မိုးသက်ထန်လေပြင်းတိုက်ခိုက်မှုတွေကြောင့်မြေပြိုမှုတွေကြုံခဲ့ရပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့အရေးပေါ်အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကသတင်းပေးပို့ထားတာကိုမိုက်သန့်စင်ပြောပြပေးမှမို့နားဆင်ကြည့်ရှုကြပါဦးခင်ဗျာ
။တနင်္သာရီတိုင်းဘိမ်းမြုံနယ်မှာဗုဒ္ဓဦးနေ့ညကစပြီးတော့မိုးသီးထန်လေပြင်းတိုက်ခိုက်မှုတွေကြုံခဲ့ရပြီးတော့ရဲခွက်တချို့ရေပီးသိမ့်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးများပြီးကျောင်းထဲမှာရေဝင်လို့စာသင်ကျောင်းတွေကိုလည်းဒီနေ့ယာယီပိတ်လိုက်ရတယ်လို့ဘိမ်းမြို့ကမိဘမြတ်တာသူရင်းနဲ့ပရဟိတအတင်တာဝန်ခံတယောက်ကပြောပါတယ်
။ဘယ်တော့တရားခပြောအမတနေ့တော့ညစာအစ်စုမိုးထော်ရောက်တော့သူကမိုးထော်ရောက်ဆိုစာသင်တိုင်းကလုတ်ပဲရောက်ဘူးပြောမှကျော်လို့ဒါကြက်ကူးပချမ်းမှာလည်းမြေပြူဝိစုလူထိခိုက်မှုရှိရဲ့ဗော။
မုံများပြီးမြေပြူရာကြောင့်အနည်းဆုံးအိမ်နှလုံးပျက်စီးခဲ့တယ်လို့မြို့ငယ်လေးကပြောပါလိမ့်။ဘိမ်းမြို့စန္ဒဝုတ်ကျေးရွာအုပ်စုကကျွဲကူးကျေးရွာမှာဒီနေ့အစောပိုင်းမြေပြူကျတဲ့ကနေအိမ်နှလုံးပျက်စီးပြီးတော့နှစ်ယောက်ထဲရန်ရတယ်လို့လည်းအရေးပေါ်အကူအညီပေးနေတဲ့မိဘမြတ်တာသွေးနဲ့ပရဟိတအသင်းတာဝန်ခံကအခုလိုပြောပါလိမ့်။
အဲ့ဒါနဲ့လို့လားနဲ့လို့ဆိုသူကမြေဓာတ်ပုံမှာသာအိမ်ဖြစ်နေဖို့သူကဒလီမိုးရယ်လေကျော်လို့ပြေကပြေခဲနေအိမ်လေအဲ့ဒါလိုလောက်ရောက်ကူတာပြူကြောဘို့တော့တာသာမဆောင်တာပြူမျိုးစုအဲ့ပေါ်ပေါ်သူကတော့အဲ့မှာကူဟာဥစ္စာဘောသူလိုပြောတယ်ဥစ္စာဘောနာပြောမှဆိုအတော်ကြီးဘောနာအာဘာသာသူကတက်တဆလာပေါ်ပဲမိမကြီးကသူကနှစ်ခုခွဲပဲ the poker to Nayun yet, no. You are sure that my beer was second day, a tomaton, or the bean at the game. Get young.
This is all a day in which Brahita didn't regard. Goody saw your baby little lipio body. Bigger than Jonathan Valley, Moya donate a change out. Drago Jaya, young in Taboga, me tane and the choke puja the sea game. မြန်မာနိုင်ငံမြို့မှာကျွန်းပေါ်ဒေတာတွေမှာဖြစ်ပေါ်နေတဲ့လေပီအားနဲ့ဆဲလ်ကမြောက်အနောက်မြောက်ဖက်စီရွေးချနိုင်တယ်လို့မိုးစလကဖြန့်မှန်းထားပါတယ်။မင်းသားဖြန့်မင်းသားတီနီယာကွက်ပြီးတော့မိုးကြီးနိုင်တဲ့ဒေတာတွေထဲမှာတင်းနိုင်တိုင်းနဲ့ပါဝင်တယ်လို့ဖြန့်မှန်းထားတာပါ။မိုးများလေပြင်းတဲ့အချိန်ကြောင့်ရေကြီးရေလျှံလာတဲ့နေပြူးကြတဲ့တံကိုအခုနှစ်မိုးရင်းကာလမှာဒေတာတချို့ကျုံတွေ့နေရ
ူပြီးတရားရသူတွေနဲ့ကျောင်းတွေပိတ်ထားရတာကိုမိတ်တန်စင်ပြပြခဲ့တာပါအခုတော့တရားမဝင်အလုပ်လုပ်ကြမှုနဲ့ထိုင်းမှာဖမ်းဆီးခံရသူမြန်မာ2000ကန့်ပါသွားတာပါထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုချက်မရှိဘဲအလုပ်လုပ်ကြနေတဲ့နိုင်ငံခြားသားအလုပ်သမား3464ဦးကိုဖမ်းဆီးခဲ့တာမှာထောက်ဝက်ကျော်ဟာမြန်မာနိုင်ငံသားတွေပါဝင်နေကြောင်းအလုပ်သမားအရေးလှုပ်ရှားသူတွေကပြောနေပါတယ်ထိုင်းအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရဖမ်းဆီးခံရသူမြန်မာအလုပ်သမား1850ရှိနေတာပါအဖြစ်အဆုံးကတော့ VOA မြန်မာပိုင်းထိုင်းခြေဆောက်သတင်းတောက်မအေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ထိုင်းအစိုးရအနုသမားဝန်ကြီးဌာနကခွင့်ပြုချက်မရတဲ့အလုပ်တွေကိုလုပ်ကင်တဲ့နိုင်ငံသားတွေကိုဖမ်းဆီးရမှာတစ်နှစ်အတွင်းလူပေါင်း3000ကျော်ဖမ်းဆီးခဲ့ပြီးဒီထဲမှာမြန်မာကအများဆုံးဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဒီတနင်္ဂနွေလုံးမှာသူတို့နေရာပေါင်းဟိုဘော5000ကျော်ပေါ့နော်။မနစ်ကအော်တိုဝါနာနေစားပြီးတော့ဒီတနင်္ဂနွေတနင်္ဂနွေနေ့ကြီးပေါ့ဟာ။ဒီစုံစစ်စေးရဲ့အဲတော့ဇာပေါ့တရားမဝင်ရှင်ပြောင်းအလုံသမားတွေနဲ့ပတ်သက်ပြီးလိုက်ကြည့်ကြရအောင်အဲလုပ်တဲ့အခါမှာအာဖန်းကြီးရမရအားလုံးပေါင်း3000ကျော်ပေါ့နော်။အဲထင်မှာမြန်မာက1800ကျော်ပါတာ။
ဖန်စီထားတဲ့နိုင်ငံသားအလုပ်သမားတွေထဲမှာမြန်မာနိုင်ငံသားတွေကအများဆုံးပါဝင်ပြီးကမ္ဘောဒီးယားနိုင်ငံသား636ဦး၊လာအိုနိုင်ငံသား962ဦး၊ဗီယက်နမ်နိုင်ငံသား145ဦးတို့ဖြစ်ပါတယ်။ဘန်ကောက်၊နွန်ထပူရီ၊ချင်းမိုင်၊ချွန်ပူရီ၊နကွန်ပထုံနဲ့ရနောင်ပြည်တွေမှာအများဆုံးဖမ်းမိတာဖြစ်ပါတယ်။သူတို့တွေဟာထိုင်းနိုင်ငံသားတွေသာလုပ်ခွင့်ရှိတဲ့အလုပ်ကိုင်တွေမှာလုပ်ကိုင်နေကြတာကြောင့်ဖြစ်ပါတယ်။နိုင်ငံသားသားတွေလုပ်ခွင့်မရှိတဲ့အလုတ်ကင်40မျိုးကိုထိုင်းအစိုးရကကန့်သက်ထားတာပါဒီအလုတ်တင်တဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းအခုလိုပြောပါတယ
်နိုင်ငံခြားသားအလုတ်သမားနိုင်ငံခြားသားအလုတ်သမားဆိုတာတနည်းအားဖြင့်ရွှေပြောင်းလူသားတွေလုပ်ခွင့်မရမရှိတဲ့အလုတ်ကင်40ရှိပါတယ်အဲ့ထဲမှာမှလူစီများထင်ရှားတာကတော့ဈေးရောင်းတာတို့သပင်းညက်တာတို့တေဥပုဆောင်ရင်ဝန်ဆောင်မှုလုပ်တာတို့အနှိမ့်တဲ့အလုတ်တွေကိုလုပ်တာတို့ဧည့်လမ်းညွန်လုပ်တာတို့နောက်ကျွန်တော်ဒီဟွာပေါ့ဗျာဒီဆောက်လုပ်ရေးလုပ်ငန်းတွေမှာကန်ဖိုက်လုပ်တာတို့စက်ကန်ဖိုက်ပေါ့နော်အဲ့လုပ်တွေလုပ်တာတို့တဆင့်ကန်ဖိုက်လုပ်တာတွေအဲ့ဒါတွေလုပ်ခွင့်မရှိတဲ့လုပ်တွေလုပ်တဲ့အတွက်ဖမ်းခံတာဖြစ်ပါတယ
်အခုဖမ်းဆီးခံရသူတွေဟာထိုင်းဘက်ငွေ9000ကနေ5000အထိဒဏ်ကြေးပေးဆောင်ရမှာဖြစ်ပြီးမိခင်နိုင်ငံကိုပြန်ပို့ခံရမှာဖြစ်တယ်လို့ထိုင်းနိုင်ငံတည်းအလုတ်လာလုပ်ခွင့်နှစ်နှစ်ကန့်သတ်ခံရမှာဖြစ်တယ်လို့လည်းအလုတ်သမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်ရှင်
တရားမဝင်လုပ်ကိုင်မှုနဲ့ထိုင်းမှာမြန်မာ2000ကန့်ဖမ်းခံခဲ့ရတာကိုမအေးမှာပြောပြခဲ့တာပါ။စစ်သားရင်းရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပါအဝင်ကျန်းမာရေးနဲ့တိုင်းရင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဓမ္မမဟုတ် Tancom 6 Juru, Channel Tiana Setonogan, Penu Jishunan Mari. Juru Penu Mudeze, Chelago, Viewing the Mawai Internet Saminane, Viewing the Ma Facebook Saminaroma, Popjatawarishi. Namanaya, Vieta Dresi, the Demon, Pupinamo, Lurumesu, a Yalakevarino.
Minglanya Jama, Tarashinakne. View American than yet, not on the set the moon is September and the Sashi Chatarina season ago. American Tianzi Washington DC Murogani, Line to Media, Thons and Ning, as a Tito Gani, Yasin IT, Sabido Taye, Tolin, Pinibare, Dabin, View, website, Facebook, and YouTube, and the chain there, Tolin Jane, doing Sabido Nassin, Chishunamare. A good duty by Maro, Chatarina, Tolin, Pinija, a person, Canary Lega, Chano, Piopianija, Jamaicana. Now, Tain did that the end out to ye, Tain did that the end law. Sorry, a person can arim a tangi, a goo in sonor. Uong came in my ye, thumb the chaco, nothing, jishuamba. Kachimbine, see, chine, counsine, thumb the tavare. Kachimbine ma, then again, patipaka, pinni dagaro, javavi. Sit that situa gule, kachimbinega, muto, pinibare. Then again, puri, yamung with share near hale. Kachimbine, chichang, uong kinga, yitavi. Kunyan we on it to Pyopya Tarago, Tawaji, Nasin, Jishu, Jabba on Kamiya.
Siana Zenjing Asa be Lungere Lakum Bainti. Don't say Tala Aguima, sit that lechene, the Chimpinema de Sone, Yata, Tia Lize, Chijau, or hold up, don't say the Nito, Michina the Rizema, Popia Vade. Matia Pasi Kayadu, Shea Niva Shire and Michinama, Amyazon, Tonya Niva, a Pankayapi, Tutia Amyazo, Monyema, Tiajo, Pankayabade. Pakanga Tatia Amyazon Pipade, the Nangaloma, Pidu Pida, Lerao, Tesonamu, the Chimpinema, Tonya Gainunjo, Tesonero, Pionaimade. Louis Natan Nivane, Skuyan Kilometa, Kodam Shire, Pine Pipade. Can I legune pin and set cocoa shire, cachipinema? A yatatia lizard, they so be. Thing ere, cayini pinema. Toya consenga ute sona gucci, type way a chain ego, come on, I'm a lame. Can I cachelumia itaca, a kind tacum, wait of lightane, ta intatogo, a cuni perago, to the miabade. Davebe, chiawinare, cachipinema, mune daima, type way pinia romahubabu. Upama, Pomoma, PDF, Sitaipo, Saudi, Jabilo, Kachin, the Dentanaga, Melang, Ianiga, Popiavade. Gay about Natangaya, Yoshide, Pineji Pipade.
Mijina Waimo, Munyan Shuigu, Pagan Sare, Gay and Yoshide, Munerima, Sikonzi, Tadine, Taipo, Chinida, Miavare. Waimo Mune, Gay, Liza, Tanajo, and Nide, and Oben Nimima, Chi Saibo, Mijinaga, Sinade, Sikonzi, Tane. Pomoga telade, second sita de, juba nida, nalalao, shinibabi. Now we may you a gem on your map shinibare. Second sita, chinani lo, dejongani, bonjerago, aku niade lo. Kia e bumujino buye, pyojajago, kachin the dentanaga, ogula nasa lianima, popiabare. When we gone a pagan emigo, choka nebo dre, type wedi, chinidaba. Second sita ha, shambinega, bidusidego, call you be archinibo, yabare. Shambi name your pine, Muse Damne Napa Gaga, Pidusigo, Sitten and Pinivari.
Shampi Dusi Acuni, Tony Aragochi, Second Sima say I'm a long lock taguro, Tina Made. Mitina, Paga, Shueku, Pomosare, Munerima, Pacapa, PDF Drine, KIA Putu, Lucia Vade. Kashipinera PDF Dria, KIA, Chicha, Kokomu Alma, Lucia Nibu Yavade. Chibwe Mune Pamwagani Solo Mubeku Telade Sakotomi Piduce Fuego KIA PDF Pubon Taka Taike Etwe Piduce De Somune Lene Social Muri Shigebuade Sakotaye Legaukan Tapueriha La Che Mune Pipi KIA Mune Ne Quebiarago Tumioe Patipaka Pi Setaka Warapiani Shibade
Pagan Mune says in Yama, Putu at Tainchare, Sikon Zitane, Shani Tago, KIA PDF card, I carried it to Yashi Bawe, Sikon Zibaga in Adiajo, Jason Dawade, the name Mapi Milo, Sikon Sine, Shani Sakan, ပုံကျဲခံရတာဟာထင်ရှားတဲ့ဖြစ်ရဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တိုင်းသုံးနိုင်မှာကချင်ပြည်နယ်ဟာမြောက်ပိုင်းတိုင်းစစ်ဒေသတစ်မှာပါဝင်နေပါတယ်ပီဒီအက်ဖ်နဲ့ဂီအိုင်ယူပူးတွဲစစ်ဆင်ရေးများပြားတဲ့ဒေသလည်းဖြစ်ပါတယ်ကြောင်စင်းလုပ်ငန်းကိုလက်နက်ကင်အဖွဲ့တိုင်းစိတ်ဝင်စားကြပုံရပါတယ်စစ်တပ်ဘက်ကတက်ချုံနဲ့ဗိုလ်ချုပ်တွေအကျိုးအမြတ်ခံ witness ka so ba de aku khe ma chao sain zai kwe lwon ji ma la bi wen we mya pya ra mo chao sain nem mi ne ne zat ko chauk kan yi ha alwon a ye ji bon ya ba de
siana thing pi de nau pai ma wai mo pha ga ma cha bo puta wo sun pra bon shwe hu ne ba mon myo ne rwe ma shwe sha phwe yi lou ngan khi sa la ba de siyan dia thong pi shwe mo rwe ko sait jai tu pho ni da ko Machinate Dita Gandrika, KIO go Tanjabade. KIO Tenshok Dita ma Sue two pogwim a baby ne, Sue Moguro, KIO ga a consicha delu suvare. Kachin ne jasam tachizore, Chibu mune garo. Teo comedy we misha tatu told you de Dita Pini Babi. Kachin pine ha lene kind we see washare, name me lo pini bade. Tolae Kalama Potuare, Pizuka Way Tapwe, Paka Padwe de Male, Siboy Manku Lungane, Makendu Rishi de Elo, Ogola Tunga Yenito, Mila Atan, the Rin Sambama, Popiavade. Pomo Masine, Reje Becca, Tio Lungashi, Achuha, Katakaya, Bamba Munema, Titaka, Paka Padwine, Pompi, Tiko Tony de Elo Suvade. Paka Pa Gaina, Sikonsi Gatewego, Saji Baby. Yuna and Yao Posa need up your body, Kamiya.
Lanaka in Tolanita Luate, we shall nine a chimpin, a sissing chinego, Uang Kenya, Namaye, Tonta Chama, Nasin, Jisu Kayaraba. A good old person, Chamae, Kanago, Topja, Pibame. Diba Maro, a chain by Masabe, Nijin, Bonsane, a Joe Shibongo, Topja Tavare. Dear chain by Masabe, Nidaga, Bonsan, Yuzon Shibi. Awalunda, Sijune, Janakin Sari Matia, Kagwe, Pidelu, Jamaipina, Shinriga, Subare, Adiga, Palu, a change haluare, Bonsane, Tippi, Dilu Yoga Rigani, Palupon, Kagwe Bivale, Dijau, Niomio, Connell, Takaduga, Pivi Saya, Asa Haya Saya, Pamaka, Tota, Kimachugu, Tanobe, Mimian, Tarago, Tawaji Nasin, Jishu, Java, Unkna. Okay, Pamoka, Doctor Kimacho Kamia. So, begin a pet donga. The Nabanke salare, a chain by a Sam Sabe Nida, Lute Ponzane, Jamai Kanju, Uma, a Walunago, Shochapiane, Sijune, the Chanarashi, Yogari, Titayo, the Sondava, Shocha, Nainago, Jimia the Wapono, Jobima Semai, Titakoto, the Loluyare Ponza, a face in it, the Acho Jesu Tishiche, a teacher, Septiomamo.
Blue Joe Shida go to the Nariga, Twitter, Lude, Tudit Nari Shire, Jodin, Lude, Tudit Nari Shibo. တူပြင်းလူတွေမှာဆိုလို့ရှိရင်အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်တဲ့နှုန်းအများများတယ်တဖြည်းဖြည်းနဲ့များများလာတယ်ကမ္ဘာလုံးဆိုင်ရာဆိုအဲ့ဒါကို intermittent fasting နဲ့သုတေသနလုပ်လိုက်တယ်အဲ့ဒီရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတွေပေါ့နော်သုတေသနမှာထောင်နဲ့ချီပြီးတော့ပေါ့သူတို့ကိုခုနဒီ intermittent fasting မှာအလို18နာရီချားတာရယ်16နာရီချားတာရယ်မစားဘဲနေခိုင်းပြီးတော့ခုနကယ်လိုရီကိုတတ်မှတ်ပေးပြီးတော့ခုန30ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်50ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်အဲ့ဒါကို6လတိတိစားပြီးတဲ့အချိန်မှာအဲ့ဒီရင်သားကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတွေရဲ့တိုးတက်မှုတွေကအများကြီးတွေ့ရတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဘယ်လောက်အထိတိုးတက်တာကိုတွေ့ကြရလဲဆရာမအ
ဲ့ဒီရင်သားကင်ဆာဖြစ်မှုကိုတကယ်ဒီကင်ဆာဖြစ်မဲ့ tissue တွေပေါ့နော်ဒီကောင်တွေကလုံးဝကျုံကျသွားတယ်ကင်ဆာရီပွားမှုကလည်းလုံးဝ reduce လျှော့ချသွားတဲ့အတွေ့အဲ့ဒီရင်သားကင်ဆာဖြစ်မှုမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါင်း 6,950 လောက်ကိုသုတေသနလုပ်လိုက်တဲ့အချိန်မှာအများဆုံး 65,500 ခန့်တုံးလောက်က very positive ပေါ့နော်အဲ့တော့ဒီရင်သားကင်ဆာဖြစ်မှုရဲ့ရှစ်ဆက်ပြီးဆဲတွေတိုးပွားလာမှုကိုလျှော့ချပေးတယ်နောက်ပြီးလို့ရှိရင်သူတို့ရဲ့ overall တကူလုံးရဲ့ကျန်းမာရေးအားလည်းအများကြီးတိုးတက်လာတာကိုတွေ့ရတယ
်ဟုတ်ကဲ့ဒါကကင်ဆာဖြစ်ပြီးသားမှာဆက်ပြီးမဆိုးအောင်ကာကွယ်ပေးတာကိုတွေ့ရတာပါဆရာမနော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ကင်ဆာမဖြစ်အောင်ကာကွယ်ပေးနေတဲ့အထားမျိုးတွေ့မိသေးလား
တွေ့ပြီပါလေရှင်အဲ့လိုမျိုးကျမတို့ဒီ control trial control တွေနဲ့တကယ် treatment trial တွေလုပ်တဲ့နေရာမှာတကယ်ရင်သားကင်ဆာမဖြစ်သေးတဲ့နေရာမှာကြတော့ဒီကြွက်တွေနဲ့လုပ်တဲ့သုတေသနတွေရှိတယ်ပေါ့နော်အဲ့တော့ဒီခုနကယ်လိုရီတွေကိုကန့်တက်ပြီးတော့အစာအဟာရကိုကန့်တက်ပြီးတော့အချိန်ပိုင်းနဲ့ကျွေးလိုက်တယ်လုံးဝမကျွေးဘဲနဲ့24နာရီနေလိုက်တယ်အလုံးဝမကြွေးဘဲနဲ့3ရက်တိတိနေလိုက်တယ်တပတ်ကို3ရက်အဲ့ဒီအချိန်မှာကင်ဆာဖြစ်စေနိုင်တဲ့ tissue တွေရာလဲဆဲတွေရာလဲလုံးဝကိုပေါ်ထွန်းမလာတော့အဲ့တော့ကင်ဆာမဖြစ်သေးတဲ့သူတွေအတွက်ကိုလည်းဒါကာကွယ်ပေးတဲ့နေရာမှာဒါအများကြီးအကျိုးတရားမှုရှိတယ်
ဟုတ်ကဲ့ဆင်မအဲ့ဒီတော့နောက်ရောဘယ်လိုဆက်ဆက်ပြီးတော့အကျိုးရှိနေတာတွေကိုတွေ့ထားတယ်လဲဆင်မ
ဘယ်လိုဆက်ဆက်နေလဲဆိုတာကတော့ဆက်ဆိုးကကျမတို့ပြောတဲ့ဒီစီဂျိုတွေသွေးတိုးတွေနှလုံးတွေအိုက်ကောင်တွေနဲ့ကျမပြီးလို့ရှိရင်တစ်ခုချင်းလေးအသေးစိတ်ပြောပြမယ်လေဘယ်လောက်ထိဆက်ဆက်သွားလဲဆ
ိုတော့ဘဝလုံးတော့ပေါ့ဆင်မနော
်ဟုတ်ကဲ့ရှင်သူကအကုန်လုံးဆက်ဆက်နေတယ်ကျမတို့လူတယောက်ကို diagnose လုပ်ပြီးဆိုရင်ခန္ဓာကိုယ်တစ်ခုလုံးစီးတွေဝင်တွေသွေးတွေအကုန်စစ်တာကိုစစ်ပြီးမှ diagnose လုပ်တော့အဖြေတွေအကုန်လုံးကအဲ့ဒီမှာဟိုတစ်ခုနဲ့တစ်ခုချိတ်ဆက်မှုတွေဒီ intermittent fasting ကြောင့်တစ်ခုတည်းမဟုတ်ဘူးကျန်တာတွေအားလုံးမှာပါအကျိုးတရားမှုတွေဘယ်လောက်ထိရှိလဲဆိုတာပေါ့နော်ဒါမျိုးတွေတွေးရတယ်အဲ့တော့ဥမာဒီအချိန်ပိုင်းမစားဘဲနေခြင်းကြောင့်ခုနကဒီစီဂျိုနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ကျမတို့ပုံမှန်ဆိုလို့ရှိရင်အစာအတောက်ကိုပုံမှန်စားလိုက်တော့စွန့်အရင်မြစ်ပေါ့စားလိုက်တဲ့အစာအတောက်တွေကိုအစာအိမ်ကြီးကနေစုပ်လိုက်တယ်အဲ့ချိန်မှာကျမတို့ရဲ့ခန္ဓာကိုယ်ထဲမှာရှိတယ်ဒါကျမတို့တွေဟောပေါ့တက်ရှိတဲ့အားလုံးကဒီ cell class တွေအကုန်လုံးရဲ့စွန့်အရင်အမြစ်ဖြစ်ဒီအစာတွေကနေအဆီတက်နဲ့အချိုတက်နှစ်ခုကဒါစွန့်အရင်အမြစ်ဖြစ်နေကျမတို့စားလိုက်တဲ့အစာအတောက်တွေကိုခန္ဓာကိုယ် cell class တွေကနေစုပ်လိုက်တယ်အဲ့ဒီမှာမြန်မာလူမျိုးဆိုရင်ထမင်းစားတယ်ပေါင်မုတ်စားတယ်ပြီးရင်ခေါက်ဆွဲကြဆန်စားတယ်ဆိုပါစို့အဲ့တော့ထမင်းစားပြီးတာနဲ့အဲ့ဒီဒီဂလူကို့စ်ကစွန့်ရင်အဖြစ်နဲ့ချက်ချင်းအသုံးချလိုက
်ဟုတ်ကဲ့ဆရာမဒီတခြားတဲ့ကစီတက်ပေါ့ဆရာမပေါ့နော်နောက်အစီတက်ကြတော့ဆရာမ
အစီတက် fat ကြတော့ခန္ဓာကိုယ်ကချက်ချင်းအသုံးမချအောင်လေခန္ဓာကိုယ်မှာရှိတဲ့အစီတ िश ူးတွေကတိုးလောင်ထားပြီးအဲ့တော့ခုနလို intermittent fasting အချိန်ကြာပြီးတော့အစာမစားတဲ့အခါလေးကြောင့်အဲ့ဒီတိုးလောင်ထားတဲ့အဆီဒက်တွေကထုခွဲပြိုကွဲပြီးတော့စွန့်ရင်ဖြစ်နေခန္ဓာကိုယ်ကြီးကထုတ်သုံးရတော့တယ်အဲ့တော့မှအဲ့ဒီအဆီဒက်တွေကပြိုကွဲသွားတော့ fatty acid တွေထွက်လာတယ်အဲ့ဒီ fatty acid တွေကိုခန္ဓာကိုယ်ရဲ့အမှရှိတဲ့အသင်းကနေစုပ်ယူပြီးတော့ ketone bodies လို့ပြောတဲ့ketone လေးတွေပေါ့နော်အဲ့ဒါလေးတွေကိုအဖြစ်ပြောင်းပေးလိုက်အဲ့ဒီ ketone bodies လေးတွေကမှသူကအစာမစားဘဲနဲ့ဖြတ်ထားတဲ့အချိန်အစာနဲ့ဝေးနေတဲ့အချိန်မှာခန္ဓာကိုယ်အတွက်စွန့်ရင်အရင်အမြစ်တွေဖြစ်လာတယ်
ဟုတ်ကဲ့အဓိကတော့အစီကိုသူကအဖို့ရှံမရှိအောင
်ဟုတ်ကဲ့
ပြန်ပြီးတော့သုံးပေးလိုက်တာပါဆရာမနော
်ဟုတ်ကဲ့အဲ့တော့ကိုကဥမာပုံမှန်စားနေတဲ့လူတယောက် fasting မလုပ်ဘူးဆိုလို့ရှိရင်ကိုစားလိုက်တာအဆီဓာတ်တွေရောအချိုဓာတ်တွေရောခန္ဓာကိုယ်မှာအများကြီးပဲလीအဲ့တော့အစာမစားဘဲနဲ့ကိုနလို8နာရီကနေ12နာရီအထိကြာလာတဲ့အခါကျတော့သွေးရင်းမှာရှိတဲ့အချိုဓာတ်ကိုထိမ့်ညိပေးတယ်သွေးပောင်ချိန်နဲ့နှလုံးခုန်မှုတွေကိုထိမ့်ညိပေးတယ်ပြီးတော့အုံနှောက်နဲ့အာယုံကြောပေါ့နော်အဲ့ဒီမှာရှိတဲ့ဆဲတွေရဲ့ကျန်းမာရေးကိုထိမ့်ညိပေးတယ်ဒါကြောင့်မို့လို့ဒီအစာအချိန်လေးချားပြီးတော့စားလိုက်ခြင်းကြောင့်ခုလိုအကျိုးကျေးဇူးတွေကခန္ဓာကိုယ်ရဲ့အစိတ်ပိုင်းမျိုးစုံကိုအကျိုးတက်ရောက်ထိရောက်မှုတွေရှိတယ်ဆိုတာဒါသူတေသနာတွေကပြောပြထားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်အချိန်ပိုင်းမစားတဲ့ပုံစံနဲ့ဒီအကျိုးရှိပုံကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ကြတာပါအခုတော့တိုင်းဒေသကသတင်းလွှာအစီအစဉ်မှာ ကချင်မှာစစ်ကောင်စီလေးနဲ့တိုက်ခိုက်ခဲ့ရတာရှမ်းမြောက်မှာတော့တောင်ပလောင်တနယ်တိုက်ပွဲတင်းနေတာမွန်ချင်းဘက်ကတိုက်ပွဲဆက်ဖြစ်နေတာနဲ့ကရင်မွန်ဘက်စစ်ကောင်စီတပ်စခန်းတွေဆုံရှုံရတာနောက်ချင်းပြည်ကောင်စီထူထောင်မှုရှိတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ် FVR လို့ဒုက္ခခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝိုင်းတော်သားအဖွဲ့ကပြောပြပေးပါအောင်ခင်ဗျ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။နေဆက်ဒေသတိုင်းသားသတင်းတောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြစ်ချင်းသားမျိုးကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးဂျမ်းဖိုက်တာမျက်စိပျက်စီးသွားပါတယ်။မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်းပေါင်း62ခုကိုလက်လွတ်ဆုံးရှုံးထားပါတယ်။သတင်းလွှာတွေတင်းမှာတော့ခုခံတော်လှန်စစ်အာကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်စီဖွဲ့စည်းနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီး Jet Fighter နှစ်စီးပျက်စီးသွားတယ်လို့ People Defense Forces NBPPF ကတာဝန်ရှိသူကပြောပါတယ်သတင်းကနေနေ့မနက်ကစစ်ကောင်စီရဲ့လေတပ်စခန်းကိုလက်နက်ကြီးနဲ့၄ချိန်ပစ်ခတ်တိုက်ခိုက်ခဲ့ပြီး F7 Jet Fighter နှစ်စီးပျက်စီးသွားတယ်လို့ NBPPF တာဝန်ရှိသူကဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ကျင်းနာလီတပ်စခန်းကို NBPPF ကတိုက်ခိုက်မှုနှစ်ကြိမ်ပြုတ်လုခဲ့ပြီးအခုတစ်ကြိမ်ကတော့ဒုတိယကြိမ်အဖြစ်အောင်မြင်မှုတွေလည်းရရှိခဲ့တယ်လို့ပြောပါရယ်။မြစ်ကျင်းနာလီတပ်ဟာစကိုင်းတိုင်းနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေမှာလေကြောင်းကနေအဓိကပါဝင်တိုက်ခိုက်နေတဲ့လေတပ်စခန်းတစ်ခုဖြစ်ပါရယ်
။မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိစစ်ကောင်စီတပ်စခန်း62ခုကိုလက်လွတ်ရှုံရှုံထားရတယ်လို့ကရင်ငိုင်းချိုင်းအထောက်အကူပြုတ်ကွန်ရဲ့ KPSN ကစက်တင်ဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကရင်ငိုင်းချိုင်းအထောက်အကူပြုတ်ကွန်ရဲ့ KPSN ရဲ့အာဏာဟန်ချက်အပြောင်းအလဲမြန်မာနိုင်ငံအရှိတောင်ပိုင်းတွင်စစ်အုပ်စုထိန်းချုပ်မှုကျင်းပလာခြင်းခေါင်းစဉ်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အစီရင်ခံစာအရစစ်တပ်အာဏာသိမ်းချိန်ကနေစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီကစစ်ရေးနဲ့အုပ်ချုပ်မှုအတိုင်းအတာနှစ်ခုစလုံးမှာထိန်းချုပ်နိုင်မှုကတိတိတတ်တာမေးမြန်းကြဆင်းလာတယ်လို့ဆိုပါတယ်။ KNL နဲ့ပူးပေါင်းအဖွဲ့တွေရဲ့ထူးစစ်ဆင်မှုတွေကြောင့်တပ်စခန်း24ခုသိမ်းပိုက်ခံရတယ်လို့ဆွန့်လွတ်သွားတဲ့တပ်စခန်း38ခုရှိခဲ့တယ်လို့ KPSN ကပြောဆိုထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတလအကြာဖြစ်ပွားခဲ့တဲ့စစ်ကောင်စီတပ်နဲ့တအန်း TNL တပ်တို့အကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်တပ်ကလေရင်သုံးတိုက်ခိုက်မှုတွေပါရှိလာနေတယ်လို့ဒေသခံတွေကပြောပါရယ်။စက်တင်ဘာလ25ရက်နေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမော်တုံးချေရွာအုပ်စုဘက်မှတိုက်လေရင်သုံးပြီး၈ကြိမ်ထပ်မံဘုံကျဲတိုက်ခိုက်လာပြီးတော့105မိုင်မှအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်။တိုက်ပွဲပြင်းထန်တာကြောင့်မော်တုံးဇေလန်ဘက်ကဒေသခံတွေအိမ်တိုင်းလိုလိုကတုတ်ချင်းတူပြီးနေနေကြရပါတယ်
မွန်ပြည်နယ်မှာစစ်အုပ်ချုပ်ရေးနယ်မြေအဖြစ်တပ်မတ်ထားတဲ့ရေးမြို့ပေါ်ကမြဝတီဘဏ်ကိုစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းကအမိမတိလက်နက်ကင်တွေလာရောက်ပစ်ခတ်လို့ဘဏ်လုံခြုံရေးဝန်ထမ်းတယောက်နဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါတယ်မြဝတီဘဏ်ကိုဆိုင်ကယ်နှစ်စီးနဲ့လက်နက်ကင်၄ယောက်လာရောက်ပြီးတော့လက်နက်ငယ်တွေနဲ့ပစ်ခတ်တဲ့အချိန်မှာဘဏ်ရှိမှရှိနေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါရေးမြို့နယ်အတွင်းကဌာနဆိုင်ရာရုံးဝန်ထမ်းတွေမကြာခဏတိုက်ခိုက်တပ်ဖြတ်ခံနေရတယ်လို့ဖေဖော်ဝါရီလ2ရက်ကစလို့စစ်အုပ်ချုပ်ရေးမာရှယ်လော့ကိုကြီးညာထားတာဖြစ်ပါတယ်
။ချင်းပင်နယ်မင်းတပ်မြို့အဝင်ပန်းချံအနီးမှာစစ်ကောင်စီတပ်ထောင်ထားတဲ့မင်းမြို့မိုင်းနင်းမိပြီးတပ်ကြီးအမျိုးသားတယောက်ဒေဆုံးကအမျိုးသမီးတယောက်မှာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မင်းတပ်မြို့ဘဝတရက်ကွက်မှာနေထိုင်တဲ့အသက်50ကျော်အရွယ်ခန့်ရှိတပ်ကြီးပိုင်းဇနီးမောင်နှံဟာစက်တင်ဘာလ26ရက်နေ့ကမြို့အဝင်နားမှာစစ်ကောင်စီတပ်ကထောင်ထားတဲ့မင်းမြို့မိုင်းကိုနင်းမိခဲ့ပြီးထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့တာပါ။ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက် ောက်နှစ်နှစ်ခွဲကျော်ကာလအတွင်းချင်းပြည်နယ်မှာမြေမြုံမိုင်းကြောင့်ကလေးနှင့်အမျိုးသမီးအပါအဝင်အရက်သား20ကျော်သေဆုံးခဲ့ပြီး30ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်
ရခိုင်ပြည်မှာအောင်ကျွန်းမှာရှိတဲ့စစ်ကောင်စီရေတပ်ကစက်တင်ဘာလ28ရက်နဲ့28ရက်နေ့တွေမှာကျွန်းအနီးတဝိုက်လက်နက်ကြီးစမ်းသပ်ပစ်ခတ်လေ့ကျင့်မယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ဒီလိုလေ့ကျင့်မဲ့အကြောင်းတက်ဆိုင်ရာတွေကိုအကြောင်းကြားထားတယ်လို့စာထုတ်ပြန်ချက်မှာဖော်ပြထားပြီးမဲ့ဒေသခံရေလုတ်သားတွေကိုကြိုတင်အသိပေးထားတာမရှိတဲ့အတွက်ပင်လယ်ပြင်ကိုရောက်နေတဲ့သူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဒေသခံရေလုတ်သားတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီကစစ်တွေအနောက်ဘက်မှာရှိမီယုမီပြတိုက်အနီးကပင်လယ်ပြင်မှာစစ်သင်္ဘောတွေနဲ့စည်ရည်လေးကျင့်မှုတခုပြုလုပ်ခဲ့တယ်လို့လက်ရှိအချိန်စစ်တပ်ကစစ်ရင်အားဖြည့်တင်းမှုတွေလည်းလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်းစီချင်းလန်ကောင်ဆယ်ဖွဲ့စည်းထူထောင်ဖို့ပြင်ဆင်နေပြီးချင်းမြောက်ရေးကော်မတီတရက်ကိုမကြာသေးခင်ကဖွဲ့စည်းခဲ့ကြပါရယ်ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးအလားအလာကဘလို့ရှိနေသလဲကိုရောဘက်ကစူးစီးထားပါရယ်
ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးစက်တင်ဘာလ9ရက်ကနေ9ရက်နေ့အထိအိန္ဒိယမြန်မာနယ်17နေရာမှာချင်းမျိုးသားတပ်ဦး CNF ချင်းလွှတ်တော်ကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအခြေပြုတော်လှန်ရေးအဖွဲ့အစည်းတွေပါဝင်တဲ့မျက်နှာစုံကြီးအစည်းအဝေးကိုကျင်းပခဲ့ကြပါတယ်ချင်းပြည်တစ်ခုလုံးကိုလွှမ်းခြုံတဲ့အုပ်ချုပ်ရေးရန်တရားကိုအကောင့်ထဲပေါ်နိုင်ရေးချင်းပြည်ကောင်စီကိုဖွဲ့စည်းဖို့သဘောတူခဲ့ကြတာလို့ပြည်မြောက်ရေးကော်မတီပြောခွင့်ရသူဒေါက်တာငိုင်းတမောင်းကပြောပါတယ
်ဒီကကော်ရေးတပ်ဖွဲ့တွေရဲ့ဒေသအသီးသီးမြို့နယ်အသီးသီးမုန်းနေနေရလဲခိုင်မာရှိလာတဲ့နောက်ပြီးတော့မြို့နယ်နယ်အုပ်ချုပ်ရေးရန်တရားကြီးကောင်းအောင်မလဲပတ်နေတဲ့အခါကျတော့အဲ့ဒါကိုစုစည်းပြီးတော့ Federal Unit အုပ်ချုပ်ရေးရန်တရားကအရေးကြီးလာတာပေါ့နော
်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာတော်လိုင်းနှစ်ခွဲကာလအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာမြို့ပေါ်တွေကိုပဲထိန်းချုပ်ထားနိုင်ပြီးချင်းပြည်နယ်ရဲ့85ရာခိုင်နှုန်းကျော်ကိုတော့ CNF နဲ့ CDF တွေကထိန်းချုပ်စုမိုးထားနိုင်ပြီလို့ဆိုပါတယ်ဒါကြောင့်တော်လိုင်းကာလချင်းပြည်ကောင်စီဖွဲ့စည်းရေးချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနဲ့မန္တလေး၃ရက်ထူထောင်ရေးတို့ကိုအကောင့်ထဲပေါ်သွားမယ်လို့ဒေါက်တာငိုင်းတမောင်းကပြောပါတယ
်ခီကကတော့ကျွန်တော်တို့နံပါတ်၁ကတော့ချင်းပြည်ကောင်စီပေါ့နော်ဖြစ်ပေါ်လာရေးနောက်ပြီးတော့ဒီချင်းပြည်အစိုးရဖြစ်ပေါ်လာရေးအဲ့မှာဥပဒေပြူရေးတရားစီရင်ရေးဒီအုပ်ချုပ်ရေးအဲ့မန္တန်ကြီး၃ခုပေါ်ပေါက်နိုင်ဖို့အတွက်နံပါတ်၁ကတော့ကျွန်တော်တို့တော်လှန်ရေးကာလချင်းပြည်အခြေခံဥပဒေကိုကျွန်တော်တို့ကရေးဆွဲရမှာပေါ့နော်ရေးဆွဲပြီးတော့အဲ့ဒီအခြေခံဥပဒေနဲ့အညီကျွန်တော်တို့ကောင်စီကိုဖိုက်စီပြီးတော့ကောင်စီအနေထပ်ပြီးတော့ဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဲ့မန္တန်ကြီးကိုဆက်ပြီးတော့အကောင့်ထဲပေါ်သွားဖို့ပါပဲဟုတ်ကဲ့
မျက်နှာစုံကြီးအစည်းအဝေးရဲ့တာဝန်ပေးချက်အရပြည်မြောက်ရေးကော်မတီ Working Committee for Chinland Council Conference WCCCC အနေနဲ့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲတာကိုဆောင်ရွက်နေပြီးချင်းလန်းကောင်စီညီလာခံကျင်းပပြုလုပ်နိုင်ရေးအတွက်လည်းလိုအပ်တဲ့ပြင်ဆင်မှုတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်နေပြီလို့ဒေါက်တာငိုင်းတမောင်ကပြောပါတယ်ကုစလေစုစုပေါင်း108ယောက်တက်ရောက်တဲ့ချင်းပြည်ကောင်စီဖွဲ့စည်းရေးမျက်နှာစုံကြီးအစည်းအဝေးကိုဖလန်းမြို့နယ်အခြေစိုက်ချင်းမျိုးသားဖွဲ့ချုပ် CNO CNDF နဲ့တိတိမ်မြို့နယ်အခြေစိုက်ဇိုဘီဖက်ဒရယ်ယူနီယံ ZFU တို့ကတော့ပါဝင်တက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
စစ်ကောင်စီရင်ကျေးမှုဝန်ကြီးဌာနကရခိုင်ရိုးရာတကြံကိုကမ္ဘာရင်ကျေးမှုအမွေအနှစ် UNESCO မှာတင်သွင်းဖို့စီစဉ်နေပြီးရခိုင်ဆိုင်ရေးဆရာအတင်ကဆိုင်ရေးဆရာတချို့နဲ့ပြည်내ရင်ကျေးမှုပြတိုက်ကတာဝန်ရှိသူတွေဟာစက်တင်ဘာလ14ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရင်ကျေးမှုပြတိုက်မှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုမောင်အေးရစုစည်းတင်ဆက်ပေးသွားမှာပါ
ဆွေနေပွဲမှာဆွေနေခဲ့ကြတဲ့အချိန်တွေကိုကိုတိုင်ပါဝင်ခဲ့တဲ့စာရဲဆရာဆရာခိုင်မွာကွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ဆွေနွေးပွဲမှာရိုးရာကျင်းပပုံကျင်းပနေတဲ့အနေအထားတွေကိုမှန်တကယ်ရှိခဲ့တဲ့အကြောင်းလက်တွေ့စာတွေ့ဝိုင်းပြီးဆွေးနွေးကြတဲ့တဘောပါသူတို့ကတော့ UNESCO ဝင်ရေးတတ်မှတ်ထားတဲ့ပေါင်ထဲမှာဘယ်လိုဖြစ်တွင်ရမယ်ဆိုတာတော့ကျွန်တော်တို့မသိပါဘူးကျွန်တော်တို့ဘက်ကတော့ရခိုင်ရိုးရာတကြံကိုဒီလိုကျင်းပလေးရှိတယ်ဆိုတဲ့အကြောင်းကိုတင်ပြပေးလိုက်ရတယ် UNESCO တင်ဖို့အပိုင်းကတော့သူတို့အပိုင်းပါ
ထ ိုင်းနိုင်ငံကမြန်မာရိုးရာတကြံကိုထိုင်းရိုးရာဖြစ်တဲ့အကြောင်း UNESCO မှာတန်တော်ဖို့ပြင်ဆင်နေတဲ့တော့အခုလိုမြန်မာဘက်ကလည်းတန်တော်ဖို့စီစဉ်လာတာဖြစ်တယ်လို့ဆိုပါတယ်ထိုင်းတကြံမြန်မာတကြံနဲ့မတူတဲ့ရခိုင်တကြံရဲ့ထုခါချက်တွေကတော့ AB လ12ရာနှစ်မှာရိုးရာနန္တာတွေ့တာသွေးထားတဲ့နန္တာရေတွေနဲ့နောက်တနေ့မှာဖျားရေသက်ပေတာလောက်လေတွေမှာရေထိပ်ပြီးလူပြိုအပြိုတစ်ဖက်စီရေကစားတာနဲ့နိုင်ဆန့်တရားနှစ်မှာသာကရိပူဇော်ပွဲကျင်းပတာတွေဟာရခိုင်ကိုပိုင်မူဟန်တွေဖြစ်တယ်လို့ဆရာခိုင်မော်ကန်းကပြောပါတယ်အခုလိုရခိုင်တကြံကိုကပားအမွေ၌ဆရာတန်သွန်းဖို့စိုက်ကောက်စီကစီစိုက်လာတဲ့အပေါ်မှာမြောက်ဦးမြို့ခံအငရင်းစာကြောက်ဆရာတယောက်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ကောင်းပါတယ်ကျွန်တော် Facebook မှာလည်းဖတ်လိုက်ရပါတယ်ကျွန်တော်တို့တကြံကမြန်မာနိုင်ငံမှာလည်းတမူထူချားပါတယ်ကျွန်တော်ကတိတ်သဘောကျတယ်ကျွန်တော်တို့မှာကဗမာတကြံနဲ့လည်းမတူကျွန်တော်တို့မှာကရိုးရာအစဉ်လာရလက်ဆင့်ကမ်းယူလာတာခုထိမပြောက်သေးဘူးဆိုတာကကျွန်တော်တိတ်သဘောကျတယ်
ရခိုင်ရိုးရာတကြံမှာမဟာသက္ကရိုက်ဒရာ23ခုနိုင်ဗရာစန္ဒသူရိယလထကမဟာမရမနိရုပ်ပေါ်တော်ကိုသွန်းလို့အပြီးရခိုင်ပြည်သူတွေကရုပ်ပေါ်တော်ကိုနန္သာရီနဲ့ပါဖြန့်ခဲ့ကြပြီးပူချံတဲ့နန္သာရီတွေကိုအရှမ်းရှမ်းပါဖြန့်ရာကနေစားတန်လာတာဖြစ်တယ်လို့ရခိုင်အမျိုးသားတွေကယုံကြည်နေကြတာပါရခိုင်ရိုးရာတကြံကပားအမွေ၌ဆယံဝံဘော့တော်ပြုပြောင်းစရာတွေကိုလည်းဆရာခိုင်မွာကန်းကအခုလိုစပြောပါတယ်
အဓိကကတော့တကြံဆိုတာရိုးရာကိုဖော်ထုတ်တဲ့ပွဲဖြစ်တဲ့အတွက်ရိုးရာနဲ့ဆန့်ကျင်ဘက်ဖြစ်တဲ့မလို့လားအတဲ့ခစ်ပေါ်ရုပ်ပေါ်ရုပ်ပြအဲ့လိုမျိုးတွေကိုရှောင်ရှားဖို့လိုတယ်ကိုရိုးရာကိုမပြတ်ပဲထိန်းတိမ်ဆောင်လျှောက်တွားရမယ်ဆိုရင်ကဘာမှာအလွန်တရာကုန်တရေရှိဖို့အနေထားတစ်ခုလို့မျှော်လင့်ပါတယ်
ရခိုင်ရှိဟောင်းမြို့တော်မြောက်ဦးမြို့ကိုလည်းကပားအမွေ၌ဆရံဝံဖို့လှုပ်ဆောင်နေကြပေမဲ့စိုက်တိုက်ကအာနာသိမ့်ပြီးနောက်ယူနီစကိုနဲ့အစအသေးပြည့်နေတယ်လို့ပါဝံလှုပ်ဆောင်နေသူတွေကပြောဆိုထားပြီးစိုက်ကောက်စီကရခိုင်ရိုးရာတကြံကိုယူနီစကိုမှတန်သွန်းဖို့စီစဉ်လာတာဖြစ်ပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
မိချီနာမျိုးကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးဂျက်ဖိုက်တာနှစ်စီးပျက်စီးသွားပါတယ်မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်း62ခုကိုလက်လွတ်ဆုံးရှုံးထားရပါတယ
်။ဒါရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းရသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ။
ပတ်စဉ်တိုင်းသတင်းလွှာကိုနှ ಾಸ င်ကြည့်ရှုခဲ့ရတာပါအခုတော့ VOA American တဲ့ကျသရဉာအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆွမြမပြပြပေးပါအောင်ခင်ဗျာ
ရှင်းနေ American သမ္မတရွေးကောက်ပွဲကြရေး Republican သမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့ကြိုးစားနေသူတွေမနေ့ရက်ကဒီဒုတိယအကြိမ်စကားစစ်ထိုးပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုဝေဖန်ထိုးနှက်ပြောကြားခဲ့ကြပါတယ်။ California ပြည်နယ် Simi Valley မြို့မှာကျင်းပတဲ့စကြီးရဲလူပွဲမှာလူမှုစစ်တမ်းတွေမှာရှေ့ပြေးနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်မပါဝင်ပါဘူးအခုလိုမျိုးဝင်ရောက်စကြီးမလူတာဟာသူနဲ့ပတ်သက်လို့သူ့ရဲ့ပြိုင်ဘက်တွေကအတော်လေးဝေဖန်ပြောကြားခဲ့ကြပါတယ်။American သမ္မတဂျိုးဘိုင်ဒန်ကိုတရားစွဲသင့်မသင့် American အောက်လွှတ်တော်စီကံကြီးချက်ရင်းနဲ့တာဝန်ခံမှုရှိရေးကော်မတီမှပထမဆုံးအကြိမ်ဒီကနေ့ကြားနာပါတယ်။ကော်မတီကရရှိတဲ့အထောက်အထားတွေအရဘိုင်ဒန်မိသားစုအနေနဲ့ဥပဒေတွေကိုချိုးဖောက်ခဲ့သလားဆိုတာကိုဥပဒေရေးရတဲ့ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုနားထောင်မှဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Republican အမတ် Jim Comer ကပြောပါတယ်။သမ္မတရဲ့သားဖြစ်သူ Hunter Biden ပြည်ပစီးပွားရေးလုပ်ငန်းတွေကနေရရှိတဲ့ငွေကြေးအကျိုးအမြတ်တွေနဲ့သမ္မတ Biden ပတ်သက်ဆွဲနွေးမှုရှိမရှိစုံစမ်းဖော်ထုတ်မှဖြစ်တယ်လို့ဆိုပါတယ်ကလင်းကင်နဲ့ဒေသခံပြည်သူအများများတည်ဆုံခဲ့ရတဲ့စကိုင်းတိုင်းပစီကြီးကျေးရွာတိုက်ခိုက်မှုကချင်ပြည်နယ်အနက်ပါကျေးရွာတိုက်ခိုက်မှုအပါအဝင်အရတားတွေပါတည်ဆုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးရဲ့အစီရင်ခံစာကိုစစ်ကောင်စီကပယ်ချတုံ့ပြန်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့54ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာလူခွင့်ရေးမဟာမင်းကြီးဗော်တာထော့ခ်တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့စက်တင်ဘာ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာဆွေးနွေးမှုတွေဟာမလိုအပ်တဲ့ကိစ္စရအဖြစ်ဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကထုတ်ပြန်ပါတဲ့လူခွေရေးကောင်စီဟာစစ်ကောင်စီကအတည်ပြုထားတဲ့အချက်လက်တွေကိုတမင်ထိန်ချံပြီးတော့ဘက်လိုက်ဖော်ပြတယ်လို့တုံ့ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်ပြခဲ့တဲ့ကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံစမ်းတွေးရှိချက်တွေအရစစ်တပ်ရဲ့ကျူးလွန်မှုတွေကအများပြားဟာရရဆက်ဆက်လုပ်ရတဲ့ဖြစ်တယ်လို့လူခွေရေးနဲ့လူအသက်တွေကိုလှည့်လျူရှုတဲ့ကျူးလွန်မှုတွေဖြစ်တယ်လို့စက်တင်ဘာ26ရက်နေ့ကပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါမဆင်မြတ်မုံကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်သားရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Helen Cordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပါဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနိုင်ကြပါစေခင်ဗျာ This program